စကိုင်းတိုင်းဒီပရင်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေအခြေစိုက်ရာနေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဩဂုတ်လ14ရက်ကနေစတင်တိုက်ခိုက်ခဲ့ပြီး၄ရက်အကြာဩဂုတ်လ18ရက်မှာတော့တိမ်ပိုက်ခဲ့ကြတာပါဒီနောက်မှာတော့စစ်ကောင်စီတပ်ဖွဲ့တွေကပြန်လည်ထိန်းချုပ်ခဲ့တာကြောင့်စီရေးအရတင်းမာနေတယ်လို့မြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့တာဝန်ခံက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ရေးမှုကနေပြီးတော့တို့ဒီစစ်ကြောင်းလာတာဟုတ်ဘူးလားဗလားတော့မကြည့်ပါတော့စစ်ကြောင်းညလာတယ်ဒါတော့ကျွန်တော်တို့အားစစ်ကြောင်းကိုစီရစီတန်တန်ဒီပြင်းလို့မရအောင်ဓာတ်ပြတ်တိုင်နေကျွန်တော်တို့ဒီပြင်းလို့ခါရတဲ့အခြေအနေနဲ့ဆိုတော့ညနေကျွန်တော်ကတော့ကျွန်တော်အပေါင်းအသင်းထုတ်ထားပါတယ်တိုက်ပွဲဒီမှာကျွန်တော်တို့တင်းကြီးကအပြင်ကိုထုတ်ပလိုက်အဲ့အနေနဲ့များတော့ဟုတ်လက်ရှိကတော့တင်းကြီးဆိုတော့ပြန်ထုတ်ထားပါတယ်သူတို့ကအမိုင်တင်းစံပြီးတော့သူတို့ဟာချတာရှိတယ်အင်းအပြာလာတော့ဆရာကြီးခင်ဗျားချင်းရောတို့မြုပ်ပြင်ကိုထွက်လာရင်အဲတို့ဟိုအပဲတိုက်ပွဲနေဆိုင်ရမယ်ဒါတို့လည်းသိကြည့်ပါလေဆဲတဲ့တောင်ကျွန်တော်တို့ဒီအထိုင်တော်ဝင်ပြီးပုံလုံးရှင်းနေပြီးတော့ကျွန်တော်ဟိုကလောက်ခဲ့သေးတယ်အဲ့ဒါဆိုတော့အပြင်တော့ဒီလိုလည်းမဆွဲရတော့ဘူးဆိုင်တော့ဒါတိုက်ပွဲတော့ဆက်ဖြစ်မှာပဲပေါ့နော်အဲ့တော့ဒီလိုသူတို့ဒီချက်ဆမ်းမယ်ဆိုလေကျွန်တော်တို့ကတော့ပြန်နေပါမယ
်။ဩဂုတ်လ16ရက်နေ့18ရက်မှာတိုက်ပွဲအပြင်းထန်ဆုံးဖြစ်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေအကြိမ်20ထက်မနည်းတိုက်ခိုက်ခဲ့တယ်လို့တိုက်ပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်။တိုက်ပွဲပြင်းထန်တာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေဘက်က3တိဆုံးခဲ့တယ်လို့စစ်ကောင်စီတပ်ကအရာရှိတချို့ပါဝင်တိဆုံးသူတွေရှိခဲ့ကြောင်းလည်းပြောပါတယ်။တိုက်ပွဲအတွင်းလက်နက်တွေလည်းတင်းစီရမိခဲ့တယ်လို့စစ်ကောင်စီလက်အောက်ကဝန်ထမ်းတွေအပါအဝင်စစ်တပ်ထောက်ခံတဲ့ပြူစောထီအပါအဝင်အားလုံးစုစုပေါင်း132ယောက်ကိုဖမ်းဆီးရမိထားတယ်လို့လည်းသတင်းထုတ်ပြန်ခဲ့တာပါထိခိုက်ဒေဆုံးမှုနဲ့ဖမ်းဆီးမှုတွေအတွက် VOA ကတိကျအတည်ပြုလို့မရတယ်လို့စစ်ကောင်စီကလည်းလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးတချိန်တည်းမှာပဲဒီပင်းရင်မျိုးနဲ့ကိုးမိုင်အကွာခင်ဦးမျိုးနယ်ကစစ်တပ်ထောက်ခံသူတွေရှိရာမတောင်းလှကြေးဝါကိုဩဂုတ်18ရက်မနက်ပိုင်းကကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်နောက်တရက်မှာပဲအနီးအနားကြေးဝါကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်ဒေသခံတို့တိကျထိခိုက်ခဲ့ရကြောင်းခင်ဦးမျိုးခံတယောက်ကပြောပါတယ
်ခင်ဦးမျိုးနယ်ပေါ့ဗျာကျွန်တော်တို့ဗရောင်းလိုက်တာပူစောတိရပူစောတိရဗျာမနေရပေါ့နော်ဒီမျိုးနယ်ပကပဖွဲ့ကဝင်တိုက်တာပေါ့ဗျာတိမ်းမို့တဲ့ကဝေးရေးတပ်ဖွဲ့တွေကဇွာထဲမှာစီသွားပြီဒါမှမဟုတ်ဝါနေဒီကုန်းတရားစက်ကနေပြောလေတို့ဟွာပေါ့ဟွာတူတာလေတို့ဟွာပေါ့စစ်ကူပေးရလေအဲ့ကြောင့်မို့တဲ့ပြန်ဆုတ်လာတာဗျာဒီဗအိုးရွာဘက်ကမနေ့ကနမခါကနေတက်လာတယ်ဟွာပါပေါ့ဓမ္မတာတစင်းကဘုံတလုံးချွားရပေါ့တဦးကပြည်ရပြမျိုးသားတဦးပေါ်ရာအီးအပြည့်မဲ့ပြည်သူတဦးပေါ်တော့ဟောမကူသူကတစားစီကိုဖြစ်သွားတာဟုတ်အဲ့ဒီတယောက်ကသေခံရတယ်အဲ့ဒီလက်ဦးတန်ရရပေါ့ဗျာသူကပြည့်ပြည့်တက်ကွဲမရှိဘူးဗျာအဲ့ဒီကဘိုးရွာနဲ့အခုမရောင်းလာရွာနဲ့ဆိုတော်တော်ကိုလှမ်းပါတယ်ဟွာတော့ဝေးပါတယ်ငါးမိုင်ကျော်လောက်ဝေးတယ်ငါးမိုင်ကျော်လောက်
မဲဦးရွာကိုဘုံကျဲတိုက်ခိုက်ပြီးတနအိအကြာမှာပဲအနီးနားကျေးရွာတွေကိုရဟယင်ကနေပြစ်ခတ်ခဲ့တာတွေ့ရတယ်လို့လဲဒေသခံတွေကပြောပါတယ်မြန်မာနိုင်ငံအနှံ့ကလက်နက်ကပဋိပက္ခတွေမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းကတိုက်ခိုက်မှုတွေကြောင့်အရက်သားထိခိုက်တည်ကျမှုတည်နေအတွက်စိုးရိမ်ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာကသတိပေးနေပေမဲ့တိုက်ခိုက်မှုတွေဆက်လက်ပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ